ဟုတ်ကဲ့ဒီနေ့ခုခုဆရာဝန်ကြီးတက်တာသုံးဝင်ခင်ဗျာကျွန်တော်တို့ဒီလက်သေးဖြည့်တဲ့ကျမ်းမိုင်နဲ့ပတ်သက်ပြီးတော့ပြောခဲ့တဲ့နေရာမှာဒီနေ့တစ်ခေါက်တုန်းကတော့ဒီလက်သေးရဲ့အခန်းကဏ္ဍပေါ့နော်ခန္ဓာကိုယ်မှာလှုပ်ဆောင်နေတာနောက်သူတို့ရဲ့တိကျပုံကြီးချပုံနဲ့ဒီအချက်များတဲ့လက်သေးဖြည့်တဲ့တက္ကနာတွေကလက်သေးတွင်ချင်းဒီလက်သေးတွေးတွေကိုအစင်းတွေပေါ်တာကြောင်းတွေကိုကျွန်တော်တို့ပြောခဲ့ကြပါလေဆရာအဲ့တော့နောက်ထပ်ရောဘယ်လိုမျိုးဒီအဖြစ်များတဲ့လက်သေးရှိတဲ့ကြံစည်တာရှိနေလဲဆရာကြီ
းနောက်ထပ်တစ်ခုကအဖြစ်များဆိုတော့အထူးဖြင့်ဒီကြီးပိုင်းတွေမှာအဖြစ်များတွေရေးလေးကြည့်ရဲသူကလက်သေးရှိတဲ့အတွင်းကိုစိုက်ဝင်တာဒီဖြစ်ရင်လက်သေးရဲ့ဆိုင်ခြေသေးတွေမှာဖြစ်တာခြေသေးတွေမှာခြေမခြေသေးတွေမှာအများဆုံးဖြစ်တယ်အဲ့မှာလက်ကြီးလာတဲ့အခါခြေချောင်းတွေကပုံမှန်မမှန်တော့ဘူးတည့်တယ်မလို့ပဲအစ်စ်တွေကစောင်းလာတယ်ပုံမှန်မမှန်တဲ့အခါမှာလက်သေးကလည်းထွက်တာမမှန်တော့တော့ကလည်းလည်းမြေသားရှိသေးမြေသားပုံစံမကြတာ။ဒါပေမဲ့ဖနက်စီတဲ့အခါမှာဖနက်ကရမ်းကျက်တဲ့ထိပ်မှာခြေသေးထိပ်လေးမှာရှိနေတဲ့အခါကျတော့ခြေသေးကောင်းနေရာခြေသေးကအသားလေးကိုစိုက်ဝင်သွားတာဖြစ်တယ်။အဲဒါဆိုရင်ရမ်းနာရောဂါကူလေးထောက်ဝင်တယ်။ဒါလိုမျိုးလည်းသေးခြေသေးစိုက်ဝင်နေဆိုရင်တော့မိမိပါသာတော့ကုပဲနဲ့ဆရာဝန်ဒါပေမဲ့တက်ကြောင်းနေပြီလေဒီကောင်ကိုခံရင်ပြန်ပါလေ
။ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးစိုက်ဝင်တာလည်းပတ်သက်လို့ကာကွယ်နိုင်တဲ့အချက်လေးရှိလဲဆရာ
။အစ်ကြီးလာတဲ့အခါကျတော့အစ်စ်တွေကရွေ့တယ်တောင်ရှိတဲ့အစ်စ်တွေနေရာစားတဲ့အခါကျတော့စောင်းလာတယ်အဲဒါတော့တွေ့ပြီးတော့ပြည်ပြင်လို့မရဘူးနောက်တချို့ဆိုရင်ကောင်းရောရဆိုရင်ချီမအစ်စ်တွေမှာကောင်းတဲ့ယူရေးအစ်စ်တွေတွေကလာပြီးစုတဲ့အခါကျတော့ချီချောင်းနေမှမှန်တာဖြစ်တယ်အဲဒါဆိုရင်တော့ကောင်းရောကိုပြေချာထင်းရမယ်ယူရေးအစ်စ်ပုံမှန်ဖြစ်အောင်ထင်းရမယ်ဒုတိယတစ်ခုဒီချီသေးလေးရဆိုင်ဝင်တာကညက်တာပုံမှန်မကျဒါမှမဟုတ်ညက်တဲ့အခါကျရင်ပုံမှန်ကြအောင်လို့ညားမယ်အထူးသဖြင့်ကျွန်တော်နောက်ပိုင်းတစ်သက်ရှိတဲ့တင်းတင်းချင်းပိုင်းရောက်တဲ့အခါကျရင်ဘယ်လိုပုံမှန်ညားမယ်ဆိုတော့ပြောပြပေးပါမယ်နောက်တစ်ခါခဏချက်ချက်စီးရတဲ့အကြောင်းဒီတစ်သက်ရှိဝင်ဆိုင်ဝင်တာရွှေ့တာပေါ့အဲဒီတော့ခဏဝင်တဲ့အခါကျရင်စီးကြည့်မယ်လမ်းလျှောက်ကြည့်မယ်အဲဒီခဏထိတ်မှခြေချောင်းငါးချောင်းဆိုတော့ကိုယ်ကလှုပ်ကြည့်အောင်လှုပ်လို့ရမှစီးလို့ရတာလှုပ်လို့မရဘူးဆိုရင်ဒီရှိဆိုရင်ဒါဆိုင်ဝင်မယ်အဲလိုမျိုးဆိုရင်ခဏပုံမှန်ကြအောင်ဟု
တ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာရှိသေးလားဆရာ
ရှိပါတယ်ဒီလက်သေးခြေသေးတွေမှာပိုးဝင်တာများတယ်အထူးသဖြင့်ခိုးကတ်တာပေါ့အဲဒါကိုလက်သေးခြေသေးပွေလို့ခေါ်တာပေါ့အဲဒီလက်သေးခြေသေးပြဿနာအားလုံးရဲ့တဝက်လောက်ကဒီပိုးဝင်တဲ့ပြဿနာပဲဆိုလိုချင်တာကအရင်အဖြစ်များတယ်ကုသရတာလည်းခက်ခဲဘာဖြစ်လို့ဆိုတော့ခြေောက်တချို့ရည်ဆိုရင်လက်သေးတွေတော့ထူနေတယ်ခြေသေးတွေမှာပိုးဖြစ်များတယ်ခြေသေးအဆုံးကကြွလာတယ်ဒါမို့နောက်ကအခြေရတယ်မညင်ညာတာနောက်ခြေသေးတွေတော့နာဒါမို့လည်းလက်သေးခြေသေးအောက်မှာအဖက်တွေကပ်နေတာထူနေတာပုံမှန်မျိုးစုံနဲ့လာပါတယ်ဘလို့လူတွေမှာပိုးဖြစ်များတယ်ဆိုတော့စီးကျုပ်သမားကြီးဆိုရင်အရန်ဖြစ်များတယ်ဒါမို့လည်းလက်တွေခြေထောက်တွေကိုအငြင်းကြီးစိန်နေရတဲ့အလုံးလုံးတွေကြီးတော့ဥမာထင်းချက်တဲ့လူတွေအဲ့လိုလူတွေမှာတော့လက်သေးပိုးဖြစ်တာပုံများတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးပိုးဖြစ်တဲ့နယ်ပတ်သက်လို့ကာကွယ်နိုင်နေတာ
လက်သေးခြေသေးပိုးဆိုတာကသူ့မှာလာပြီးတော့ပုံကလာကတ်တာပေါ့အဲ့တော့ပုံကဘယ်လိုမျိုးကြိုက်တယ်ဆိုတော့ပူအိုက်ပြီးတော့ဆွတ်ဆူနေတဲ့အခြေအနေကြီးကြိုက်တယ်အဲ့တော့တတ်နိုင်တယ်တော့လက်သေးခြေသေးကိုချောင်းအောင်ထားမယ်နော်စီဂျူမားရီကကုကန်ကကုကန်ကိုကြာပြီးတော့ဒေါသကိုရလေအတွက်ကြောင့်မလို့စီဂျူကိုပုံမှန်ပြင်းနေအောင်ခေးနေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးတက်တော့
နောက်တစ်ခါလက်ဆွဲငုတ်တာဆိုတာလည်းအဖြစ်များတယ်ပင်ကန်းလို့ကြည့်ပါလေလက်သေးပန်းကုန်းနေရာမှာလက်သေးကအမှားညီသားအပြော့ဆိုတော့သူကကတ်ထားတဲ့နေရာထိဆက်နေတဲ့နေရာကခိုင်နေဦးပေါ့ပဲတော့တန်ရပဲဖြစ်ဖြစ်ပြင်းနေရေခဏခဏအမြဲထိနေတာမျိုးပဲဖြစ်ဖြစ်ဆက်ပြားလို့ဆက်ပြားမဟုတ်ဘူးဒါကြီးရပစ္စည်းတွေနဲ့ကြာရှည်စွာထိတွေ့တဲ့အခါမှာပဲဖြစ်ဖြစ်အဲ့ဒီပန်းကုန်းနေရာကြီးကပြက်သွားပြီးတော့ပွင့်သွားပြီးတော့လက်သေးအဲ့ဒီကြာလေးကဟသွားတယ်အဲ့ဒီမှာဗက်တီးရီးယားပိုးတွေဝင်နေမတန်တာတွေဝင်နေအဲ့ဒါဆိုရင်ညီသားတော်တို့ရောင်ရမ်းတာတို့ဓာတ်ကျင်တာတို့ပြည်တဲ့အရေးထွက်တာတို့စသဖြင့်ဖြစ်တယ်ပေါင်းမျိုးနည်းနေနေတာပေါ့နော်အဲဒါဆိုရင်ပတိကြီးကတင်းစီတောက်စီတို့ပါတယ
်ဟုတ်ကဲ့ဆရာဒီလက်ဆွဲငုတ်ချင်းနဲ့ပတ်သက်လို့ရောကာကွယ်နေနေနေတာ
ဒီပြင်းနဲ့ရည်ရည်လက်ပြားရည်ရည်နည်းရည်ဆက်ပြားမုံနေဒါလေးတွေကပစ္စည်းတွေတန်းတန်းကြောက်ကင်တာရှော့မယ်နောက်လက်ကူအသားကြီးကိုချောက်အောင်မထားဘူးနောက်မပြင်းနေကင်ရရဲဆိုရင်လည်းရှော့ပြီးကင်ကင်ပြီးတဲ့အခါကျရင်လည်းချောက်ပေါ်တုတ်ပြီးတာနဲ့ဒီလက်သေးတဝိုက်ခြေသေးတဝိုက်အဲ့နေရာဒီတွေကိုခင်ခင်ဖူခင်ပြန်လင်းထားမှာပေါ့နော်ဆိုပြနေအောင်လို့ပြော့ပြောင်းနေအောင်လို
့ဟုတ်ကဲ့နောက်ထပ်ရော
နောက်ထပ်အဖြစ်များတာတကူကလက်သေးခြေသေးမှာကျွတ်လို့နေအသက်ပူကြီးဖြစ်တာဗျကျွတ်လို့ကအရင်ကခြေကပ်တယ်လို့လက်သေးခြေသေးအောက်မှာလက်သေးခြေသေးဘယ်နေရာမှာမဆိုဒီကျွတ်လို့ဖြစ်တာပဲလက်သေးပစ္စည်းကလက်သေးရင်ပုံစံကြောင်းတာဖြစ်တယ်ဥမာလက်သေးရင်ချောချောလေးမဟုတ်ပဲတော့နေတာမျိုး ဲ့တော့ကျွန်းတို့ကဗိုင်းရပ်စ်ကိုဝင်တာဖြစ်တဲ့အတွက်ကြောင့်မို့လို့လက်သေးပြီးလက်သေးအောက်ဒီမှာဖြစ်လို့ရှိရင်နာကျင်တဲ့နေရာဖြစ်တဲ့နောက်ကျွန်းတို့အပြင်အဆက်ကိုယ်ကြီးဖြစ်တတ်တယ်။ရေရိုးအဆက်ကိုယ်ရောကင်ဆာမဟုတ်တော့ကင်ဆာဖြစ်နိုင်ကြော်လေဖြစ်တော့ဖြစ်တတ်တယ်။အဲ့လိုမျိုးကျွန်းတို့အဆက်ကိုယ်ကိုဆိုရင်တော့ရေရာခွဲစိတ်ကိစ္စချင်းကြီးတူဆက်တယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကာကွယ်နိုင်တဲ့အနေထား
ကာကွယ်နိုင်တဲ့အနေထားတော့တကူကြီးတန့်ရှင်းရေးပေါ့ဗျာ။ဒီစဉ်ကျွန်းတို့လိုဟာမျိုးကြီးကလူစုလူဝေးများတဲ့ကျောင်းတို့အဆောင်တို့အားကစားရုံတို့ရည်ကူးကံတို့မှာဖြစ်များတယ်ဆိုတော့အဲ့လိုလူများစုဝေးတဲ့နေရာများမျှဝေကြီးတုံးတွဲတဲ့နေရာတွေမှာကုထုံကြီးရှိတဲ့အတွက်ဒီလိုတန့်ရှင်းအဲ့နေရာတွေမှာပြည်ပြူပြီးတော့ဆောင်ရွက်တင်ပါတ
ယ်ဟုတ်ကဲ့ဆရာနောက်ထပ်ရောဘယ်လိုပြဿနာ
ရည်ကြားမှာဖြစ်တဲ့ရည်ကြားယောဂတခုဆိုရေးဆိုတာရှိတယ်သူကရည်ကြားမှာအစတဲ့နေရာလားရည်ကြားမှာအထူးအတွက်ကြီးဖြစ်တာလက်သေးကြီးတွေကလည်းရည်ကြားနေခွက်တယ်ဆိုတော့လက်သေးကြီးတွေမှာလည်းဒီယောဂလာဖြစ်တဲ့အခါကျရင်လက်သေးမှာလည်းအဲ့လိုထူးထူးပင်ပင်ကျန်းကျန်းကြီးဖြစ်နေတယ်ဒါမှမဟုတ်ပေါက်သေးသေးလေးတွေဖြစ်နေတယ်ကြွန်နာမျိုးတွေအယောင်ပြောင်းတာဒါမှမဟုတ်လက်သေးကြီးတွေမှာနီးနီးမျိုးအကွက်တွေဖြစ်တာလက်သေးကွာထွက်တာတွေသွေးကြီးဥစင်းတွေအဲ့လိုမျိုးတွေဖြစ်တတ်တယ်အဲ့ဒါကဆိုရင်းရေးယောဂရှင်တွေဆေးရပင်လုံးနဲ့90ရာခိုင်နှုန်းလောက်အထိကလက်သေးမှာလည်းလက္ခဏာတွေရှိတယ်ဆိုတာကိုတွေ့ရပါတယ်အဲ့ဒီလိုမျိုးသဘဲကြည့်ပဲဆိုရေးစကြတော့ဒီကိုခန္ဓာကိုကုရင်နဲ့ပဲဒီလိုဖြည်းဖြည်းကောင်းသွားတာမျိုးရှိပါတယ
်ဟုတ်ကဲ့ဆရာကြီးဒီ psoriasis အတွက်တော့တာကွယ်နိုင်တဲ့အနေအထား
ဒီအဖြစ်ကတော့ဒီစားအထံမှာဖြစ်တာသို့တော်သူကထိခိုက်တာလို့ပေါင်းတာလို့တန်ရန်ရတာတွေဆိုကိုဆိုးတတ်တယ်အဲ့တော့ကိုယ့်ရဲ့လက်သေးရှိသေးဒီရေရားတွေကိုထိခိုက်တန်ရန်ရတာတို့ကိုဖိတ်တာတို့ချစ်တာတို့မဖြစ်အောင်ယူဆိုင်နေရပါမယ်
ဟုတ်ကဲ့ကျေးဇူးများရှိပါတယ်ဆရာ